မြန်မာနိုင်ငံဆိုင်ရာအော်စတြေးလျတံတမကြီးအန်ဒရီယာဖောက်နာရဲ့ဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့တွေ့ဆုံမှုဟာစစ်ရာဇဝတ်မှုတွေကျူးလွန်တယ်လို့အစစ်ဆွဲခံရတဲ့မြန်မာစစ်ကောင်စီအကြီးအကဲကိုတရားဝင်အသိမှတ်ပြုရာရောက်စီတယ်လို့ Human Rights Watch လူ့ခွင့်ရေးဆောင်ကြီးအဖွဲ့ကြီးကကျက်တဲ့ပြင်းနေမှာအပြစ်တင်ဝေဖန်လိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အယက်သားအဆွေအကိုဖြုတ်ချပြီးအာဏာသိမ်းထားတဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းကျင်ထားတယ်မှာတံတမကြီးနဲ့အတူစစ်တပ်မှုဗိုလ်မှူးကြီးတိုနီအီဂန်ပါနေပြည်တော်မှာဗိုလ်တပ်ဦးတွေကစစ်ကောင်းဆောင်နဲ့တွေ့ဆုံကြတာကိုအစိုးရသတင်းမီဒီယာမှာဖော်ပြထားပြီးဂန္ဓာဆောင်မှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့အတွက်ဆွေးနွေးခဲ့တယ်လို့စစ်ကောင်စီကကြေညာချက်ထုတ်ပြန်ခဲ့တာပါ။အော်စတြေးလျနိုင်ငံခြားရေးဌာနကကက်ထရီနာကူပါကတော့ဒီတွေ့ဆုံမှုကနေမြန်မာအာဏာပိုင်တွေအကြမ်းဖက်မှုရပ်ပစ်ဖို့နဲ့ဖမ်းဆီးထားသူတွေပြန်ထုတ်ပေးဖို့ထပ်မံတောင်းဆိုခဲ့တာဖြစ်ပြီးအော်စတြေးလျအစိုးရအနေနဲ့မြန်မာစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုတဲ့သဘောမဟုတ်ကြောင်းဩစတြေးလျအထက်လွှတ်တော်မှာပြောကြားခဲ့တာပါ။ဒါပေမဲ့မြန်မာစစ်တပ်ရဲ့သတင်းဖော်ပြချက်တွေကိုကြည့်ရင်ဒီလိုသဘောတည်းအောင်နေတာကြောင့်ဒီတွစ်ဆောင်မှုမျိုးဟာလက်ခံနိုင်စရာမရှိတယ်လို့မြန်မာစစ်တပ်ကအရေးယူနေတယ်။တခြားနိုင်ငံတွေကအစိုးရတွေရဲ့ချိုးပန်းမှုကိုရှော့တွေ့ရရောက်နေတယ်လို့ HRW ကပြောပါတယ်။ဒါအပြင်မှတ်တမ်းဓာတ်ပုံအတူအရိုက်ခံတာပြီးတဲ့လက်ဆောင်လက်ခံတာတွေဟာစစ်ရဲစမှုကျူးလွန်တဲ့စစ်ကောင်စီကိုအတိမတ်ပြုတာမျိုးဖြစ်နေတယ်လို့ထောက်ပြပြီးဩစတြေးလျအစိုးရအနေနဲ့မြန်မာစစ်တပ်ကိုအရေးယူနေတဲ့တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးအရေးယူမှုတွေချက်ချင်းချမှတ်ဖို့ပါတိုက်တွန်းလိုက်ပါတယ်။